တရုတ်ကားထုတ်လုပ်ရေးဂျီလီစီးပွားရေးလုပ်ငန်းစုပိုင်းဇီကာလျှက်စစ်ကားကုမ္ပဏီကမြန်မာအိမ်နီးချင်းထိုင်းနိုင်ငံမှာလုပ်ငန်းခွဲတစ်ခုတိစောက်ပြီးတော့မြန်မာအပါအဝင်ဒေသရင်းနိုင်ငံတွေကိုလျှက်စစ်ကားတွေဖြန့်ဖြူးရောင်းချဖို့ပြင်ဆင်နေပါတယ်။ဒေသရင်းလျှက်စစ်ကားဖြန့်ဖြူးသူတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ဒီနှစ်ပထမနှစ်ဝက်အတွင်းမှာပဲထုတ်လုပ်မှုတွေစတင်မှုစီစဉ်နေတယ်လို့ကုမ္ပဏီပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဂျီလီလျှက်စစ်ကားရဲ့ဇီကာလျက်စစ်ကားတွေကိုဒေတာရင်းမြန်မာလာအိုနဲ့ဖိလစ်ပိုင်နိုင်ငံတွေမှာဖြန့်ဖြူးရောင်းချသွားဖို့သဘောတူစာချုပ်တွေလက်မှတ်ရေးထိုးထားပြီးဖြစ်ကြောင်းနဲ့ဒီနိုင်ငံတွေမှာဒီနှစ်ဒုတိယ3လပတ်အတွင်းစတင်ရောင်းချမယ်အကြောင်းဇီကာလျက်စစ်ကားထုတ်လုပ်ရေးကုမ္ပဏီပြောခွင့်ရကပြောပါတယ်မြန်မာနိုင်ငံမှာလက်ရှိအသုံးပြုနေတဲ့လျက်စစ်ကားအများစုကတရုတ်နိုင်ငံကတင်သွင်းလာဖြစ်ပြီးတော့တွင်တွင်ကြဲကြဲသုံးနိုင်တာမျိုးတော့မရှိသေးပါဘူး။လောင်စာဆီပြက်လက်မှုအခက်အခဲတွေရှိနေတဲ့မြန်မာနိုင်ငံမှာအခုနောက်ပိုင်းလျက်စစ်ကားတွေကိုပို့ပြီးစိတ်ဝင်စားလာကြတယ်လို့လျက်စစ်ကားရောင်းချတဲ့လုပ်ငန်းရှင်တချို့ကပြောပါရယ်။ပြည်တွင်းမှာလိုင်စင်ရထားတဲ့လျက်စစ်ကားတွေဟာတစ်နှစ်အတွင်းအစည်းရေ2600ကျော်ရှိတဲ့အကြောင်းဌာနဆိုင်ရာထုတ်ပြန်ချက်တချို့မှလည်းဖော်ပြထားပါရယ်ရှင်။